မြန်မာနိုင်ငံပါဝင်ပြည်ပနိုင်ငံတွေမှာအမေရိကန်နိုင်ငံသားတွေမတရားအဖမ်းဆီးခံနေမှုကနေဟန်တန်းနိုင်မှုရည်ရွယ်တဲ့အမိန့်ချက်ကိုသမ္မတဂျိုးဘိုင်ဒန်ကအင်ကာနေ့မှာလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။သမ္မတအာနာနဲ့ထုတ်ပြန်တဲ့အမိန့်အရအမေရိကန်နိုင်ငံသားတွေကိုဖမ်းဆီးတဲ့နိုင်ငံတွေအပေါ်မှာအပြစ်ပေးအရေးယူနိုင်မှာဖြစ်ကြောင်းလည်းအမေရိကန်နိုင်ငံကျန်းမာရေးဝန်ကြီးအန်ထနီဘလင်ကင်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အင်ကာနေ့မှာပဲမြန်မာတရုတ်ရုရှားအီရန်မြောက်ကိုရီးယားနဲ့ဗင်နီဇွဲလားနိုင်ငံတွေကအမေရိကန်နိုင်ငံသားတွေမတရားအဖမ်းဆီးခံနေရတဲ့အန္တရာယ်ရှိတဲ့နိုင်ငံတွေဖြစ်နေလေအမေရိကန်ကသတ်မှတ်လိုက်ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ် February 6ရက်နေ့အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းအမေရိကန်နိုင်ငံသားသတင်းသမား Danny Fenster နဲ့ကိုနေသမန်ကိုကိုမမောင်ထွေးတို့ဖမ်းဆီးခံခဲ့ရပေမဲ့နောက်ပိုင်းမှာတော့ပြန်လွတ်ပေးခဲ့တာပါ။နိုင်ငံရဲ့ချက်မှာလက်ရှိဖမ်းဆီးခံထားတဲ့အမေရိကန်နိုင်ငံသားအရေးအတွက်ကိုတော့အစိုးရကမပြောပါဘူး။ဒါပေမဲ့ Syria မှာဖမ်းဆီးတပ်ဖြတ်ခံခဲ့ရတဲ့အမေရိကန်သတင်းသမားJames Foley ကိုအစွဲပြုနာမည်ပေးထားတဲ့ James W. Foley Legacy Foundation ကတော့နိုင်ငံပေါင်း18နိုင်ငံမှာအမေရိကန်60ကျော်အဖမ်းခံထားတယ်လို့ပြောပါတယ်။ February 1ရက်ကရုရှားမှာအဖမ်းခံရပြီးမူရဆေးနဲ့တရားရင်ဆိုင်နေရတဲ့အမေရိကန်မျိုးသမီးဘတ်စကတ်ဘောအဖွဲ့ကနာမည်ကျော် Brittany Griner အပါအဝင်နိုင်ငံရဲ့ချမ်းမှာပြန်မေးအစွဲခံရသူတွေအဖမ်းဆီးခံရသူတွေရဲ့မိသားစုတွေဘက်ကဖိအားပေးမှုတွေတိုးလာနေချိန်မှာပဲသမရအမိန့်ထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။